အခုတစ်ခါမှာတော့ထုတ်လို့သူကိုအောင်အောင်နဲ့အတူကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပဲရှင်
မင်္ဂလာပါခင်ဗျာ VOA Daily Line စီစဉ်ကကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့အပြားမှာကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီသေဆုံးသူအရေအတွက်ဟာ60ရက်မနည်းရှိနေပြီလို့ဆိုပါတယ်ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘယ်လိုရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်မှာတလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ပြည်내ဆွေးနွေးမဲ့ပုံကိုယ်တွေကိုခေါ်ယူနေသေးဖြစ်ပါတယ်ဖုန်းလိုင်းတွေကလည်းကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ခန့်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ပြည်မွန်ညူရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ဆရာကြီးဟိုအခုဟိုမအားတဲ့ကြားဝင်ပြီးဆွေးနွေးပြတာကျေးဇူးတင်ပါတယ်ဆရာလည်းပြေးလွှားပြီးတော့ကိုကြီးကစေးလုပ်ငန်းတွေလုပ်နေတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့လက်ရှိဆရာသွားလာခဲ့တဲ့ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးတည်ထားရတဲ့လူအသေးပြောက်စီးရင်ပေါ့နော်အဲ့ဒါလေးကိုဆရာတည်သလောက်ကျွန်တော်တို့အချင်းရုံအရင်ပြောပြပါအောင
်ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာကတော့ဒီအပောင်ဘက်ခြံပေါ့နော်ဒီအပောင်ဒီတဲကျူကုန်းမှာကျတော့အသေးပြောက်ကတော့အဲ့ဒီစားဖြစ်တဲ့နေရာနေဆိုတော့ဒီနေ့ ठी ဆိုလို့ရှိရင်တော့60ကျော်ပြီအဲ့နောက်တစ်ခုကတော့မကြီးပေါ့နော်မကြီးကတော့တောင်ပြိုလို့တယောက်ဒီလင်းများနှစ်ယောက်ကျဲကတယောက်ဟိုလင်းဖြစ်ပြီးကဒီဆုံးခဲ့ပါလေအဲ့တော့မနေ့ကတော့ကျွန်တော်တို့ဖတ်ကြားတာတော့ဒီကျွန်တော်တို့ဒီမဆွဲတောင်ကိုသွားတဲ့လမ်းကြောင်းမှာရှိတဲ့ဒီအလဲစခန်းကြီးွာလေနှစ်ယောက်ဖတ်ပြပြပါတယ်အဲ့ဒီအလဲစခန်းမှာတည်တဲ့နှစ်ယောက်ကတော့ဟန်ကန်ကနှစ်ယောက်ဖြစ်ပါတယ်အဲ့ဒီအပြင်ကိုမနေ့ကကျွန်တော်ဖတ်ကြားတာတော့ဆက်သေးတာနော်ဒီနှစ်ယောက်ဖတ်ပြပြတော့မှုဖြစ်ပါတယ်နောက်တော့ဒီနေ့ဖတ်ကြားတာကတော့ကျွန်တော်တို့ဒီဟိုကလေးရမယ်ချောင်းအော်ချပ်ဗလည်းဟိုတောင်းရပါတော့အဲ့ဒီကချာတရားဖတ်ပြပြပဲဒါလည်းအမြင်ထားမြင်ကြရတယ်အဲ့ဒါရှိဘောင်းဒါပြောရမှာ50လီတာလောက်ဖြစ်လာတယ်ဆိုတော့အမြင်ထားမြင်သိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဒါဆိုကျွန်တော်တို့ဆရာတေးတဲ့စီးရင်ကဒါ80နာကတ်သွားပြီလို့ပြောလို့ရမှာဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ50လီတာကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြပါလေဟိုဆရာလည်းသွားလာနေတယ်ဆိုတော့ဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာကိုကရင်တို့တနင်္သာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရှမ်းမှုတွေဒီနေ့ထက်မှဖြစ်သွားတယ်ဆိုတော့မွန်ပြည်နယ်ကတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကဟောဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါသလဲ
ဆရာအပိုင်းကတော့နှစ်ပိုင်းတော့လက်တလောကယ်ဆယ်ရေးနဲ့ပြန်လဲတူဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိနေဆရာဖြစ်လာတဲ့အနေအထားတွေမှာကျွန်တော်ကကြည့်လိုက်တဲ့အခါကျတော့ချက်ချင်းနဲ့ငြင်းကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေတွေကိုအော်အမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေဆိုတော့သွားကြလူမှုကယ်ဆယ်ရေးပုံစံမျိုးနဲ့ကဲတယ်ဆိုတော့အပိုင်းနဲ့ဖြစ်စဉ်ဖြစ်ပြီးတဲ့နောက်ပိုင်းမှာသွားကြတော့ဒီကုညီပတ်ပိုးတာတွေဟိုကယ်ဆယ်ထုတ်ကြတာတွေပြေပို့တာတွေဒါတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမတ်တစ်ဆင့်ကဒီကယ်ဆယ်ရေးကအချိန်နဲ့တပြေးညီရတော့အကုန်လုံးဟိုလက်နက်မီကတော့မီတာပဲလဲရှိတယ်ဒါနဲ့လက်နက်မမီတဲ့ဟာမျိုးတွေရှိတယ်အမှားကြီးတက်ကြည့်တော့ဒီပေါင်းမြင့်နေတာတက်ကြည့်တော့မှဖြစ်တဲ့ဒီကောင်ပြူကြတဲ့ကိစ္စတွေမှာကျတော့ဒါဘလို့မှတက်ကျင်လက်ငယ်ကြီးတစ်ချိန်နဲ့တည်းကြီးသွားတော့တဲ့ဟိုကိုကဲကြေးလောက်တော့မရအောင်ဒါကြောင့်လဲဆိုတော့အဲ့ဒီမှာတောင်ပြူပြီးတော့ဖြစ်တဲ့ကိစ္စအားလည်းဒါဟိုမနစ်ပိုင်းပြန်ဖြစ်သွားတာဖြစ်သွားတဲ့အနေအထားမှာလည်းလူတွေကဟိုကားလမ်းမပေါ်မှာရှိတဲ့လူတွေရောကားလမ်းရဲ့တစ်ဖက်မှာရှိတဲ့ဒီအိမ်တွေကရောတစ်ခါတည်းဒီအောက်မှာဖုံးကောင်းတဲ့ပုံစံမျိုးရတယ်ဒါကဘယ်လိုမှဆက်ကျင်ဒီဟိုသွားကြတဲ့မနိုင်တဲ့ပုံစံမျိုးရှိတယ်အဲဒုက္ခလည်းပဲတစ်ချက်နေရာတွေကြတော့ ဟိုဥပမာရှင်မော်လမြိုင်မြို့ပေါ်မှာရေကြီးတဲ့ပုံစံမျိုးတွေကဟိုဟိုကြောင်းရတော့ဒီရေကြီးလို့ face ပြီးတော့အိမ်မှာကြံရစ်သွားတာမျိုးတို့အိမ်ကနေထွက်ခွာလို့မရတဲ့ဟာမျိုးတွေမဖြစ်ရလေအောင်ဆိုတော့လူမှုကေဆေးရဲ့အတင်းဖွဲ့တွေကတော့ဖြစ်ကျင်နေနေတဲ့ရောက်တော့ကျေတာတွေအနီးနားကောင်းဝင်းမြန်ဒီလိုလိုတွေကဒီတက်ကြီးရဲ့ဟိုဒီကလေးတွေဟိုတဲထွက်ကြတွေတဲထွက်ကြတွေအဲ့ဒါတွေတော့ရှိပါတယ်အဲ့တော့ပြောချင်တာကတော့ဒီချက်ချင်းနဲ့ငယ်ကြီးဘုံတိုင်းဆိုပြီးတော့ဖြစ်သွားတဲ့သဘာဝဘေးရနေကြောင်းဒီကျူကြပြက်ကြီးတို့သွားတဲ့ကိစ္စတွေကတော့အချိန်နဲ့ဒီကြီးကိုယ်ဆယ်မှုကမလောက်နိုင်တာမျိုးတော့ကျွန်တော်တွေ့ရတယ်သို့တော်လည်းပဲဟိုတိတိကျင်ကျေကျေအဖွဲ့တွေလည်းမဟုတ်ကျေကျေအဖွဲ့တွေကတော့အချိန်နဲ့ဒီကြီးတွေတို့ကတော့အကြီးဆုံးလောက်ပြီးကြပါတယ်ဒါနဲ့ဟိုတစ်ခါလေကျတော့အတက်မဟိုအတက်ကိုဟိုကဲပြင်နိုင်တဲ့အဆင့်မျိုးရအောင်တော့မလုပ်နိုင်ဘူး။အဲ့ညမှာပို့တော့ဝမ်းနေချာတောင်းတာကတော့ဥငါပြစ်ပြီးတိုက်ပြီးတော့မှဟိုချက်ပြင်းဟိုမြေကျူတယ်မြေကျူပြီးတဲ့ခါမှာကျွန်တော်တို့ကဟိုသွားတယ်ရှိတယ်ဟိုအစိုးရဘက်လည်းရောက်တယ်ကျန်းဌာနဆိုင်ရာတွေရောက်တယ်ကျန်းကျေကျေရေးတွေရောက်ပြီးတော့ရှိနေတဲ့အင်အားနဲ့ရှိနေတဲ့ဒီစိတ်ရမ်းနေရတဲ့နဲ့ချက်ပြင်းကြီးအဲ့ဒီဟာကိုသူ့ဖော်ပြီးတော့အစောကကြားရတဲ့ထောက်ကြားရမလောက်နိုင်ဘူးတချို့ကလေးတွေဆိုလို့ရှိရင်ဒါညနေပိုင်းမှာတော့ပြည့်တယ်ပြည့်တဲ့ချိန်မှာအသက်ကမပြည့်သေးဘူးတို့တော့ဟိုစွဲထောက်ပြန်ကြတဲ့ချိန်မှာပဲအသက်ကပြောက်သွားတဲ့ဟိုအသက်ပြေသွားတဲ့ပုံစံမျိုးဟိုပြေဆုံးသွားတဲ့ပုံစံမျိုးတွေဖြစ်တာရှိတယ်ဒါကြောင့်မို့အဲ့ဒီဟာတွေကဟိုပြောရမှာတချို့အပိုင်းတွေမှာလည်းဆက်ရနေရအခက်ခဲပြီးမိပညာတွေရှိတဲ့ဆက်ဆက်လက်ပြီးပေါ့နော်စစ်စစ်ကိရိယာတွေရဲ့အားနည်းချက်တွေကလည်းဟိုဒီကဲစရေးတွေမှာအခက်အခဲဖြစ်နေတဲ့ပုံစံမျိုးတွေ့ရတယ်။ဒါပေမဲ့လည်းဒီပြန်လေတူထောင်ရေးကိစ္စတွေမှာအချိန်နဲ့ဒီအားလည်းမပါလည်းမဆိုတဲ့ဟာလည်းကျူတဲ့အချိန်မှနဲ့ဒီမှာကျနေဒီအစီအစဉ်တွေကဟိုစနစ်တကျမရှိတဲ့အခြေအနေမှာဟိုကောင်းရကောင်းကြောင်းဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကဲစရေးတွေနဲ့ဒီလူရှင်တွေကတန်ပိုးတဲ့ပုံစံမျိုးနဲ့တွားနေရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဟိုလေလံပေါ်မှာနေပေးပါအောင်ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ရဲ့ပေါင်မြို့နယ်ကိုကိုစားပြုတဲ့ပြည်သူ့လွတ်တော်ကိုစလဲလည်းဖြစ်တဲ့မိကွန်ချောင်းကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဟု
တ်ပါရှင
်။ဟုတ်ကဲ့မိကွန်ချောင်းရဲ့အခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချောင်းနယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ့်အနေအထားဖြစ်တာပေါ့နော်။ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေထဲမှာအများဆုံးအသက်ဆုံးရှုံးရတာမိကွန်ချောင်းရဲ့ဒေသတောင်ပြိုမြေပြိုမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေအထားမှာတော့မိကွန်ချန်တို့လည်းဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အလုရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြည်ကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအောင်နိုင်ဦးပြောသားတဲ့ထဲမှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှလည်းအလားတူပဲပေါ့နော်ပြောစရာမလိုအောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထိများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘယ်လိုကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတတ်နိုင်ဆုံးဟိုဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတတ်နိုင်ဆုံးဘယ်လောက်ထိနေသောအောင်ကျွန်တော်လုပ်ကြမလဲဆိုတာလေးကိုပြောချင်တာပါဟု
တ်ကဲ့အခုလောက်ထားတဲ့လုပ်ငန်းရှင်ကတော့ကျမတို့ကပေါ့နော်အတတ်နိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုဒီပညာအားနည်းနေတယ်ပဲလေကျမတို့ကစမ်းစပြီးတော့ဒီဟာပေါ့ connection ကောင်းကောင်းနဲ့ပြောရလို့ရှိရင်ကျမတို့ကစိတ်ကြေနာအားလုံးကပရာဟိတစိတ်ကြီးနေပေါ့နော်ဟိုတေဘူးနဲ့တူကျမတို့ကဟိုတိုင်နေပြီးတော့ဘလို့အကောင်းဆုံးဖြစ်အောင်ဆိုပြီးတော့ကျမတို့အခုလောက်ထားခဲ့တဲ့အတိုင်းပေါ့နော်ဒါဟိုအားရစရာကောင်းပါလေဟိုတယောက်နဲ့တယောက်ကဟိုဒီဟာကိုဇောပေါ့နော်ဒီအသက်ရှင်တို့ရံကြံရခဲ့တဲ့လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိနိုင်မလားဆိုကျမတို့ကလောက်ရတယ်နောက်လောက်ရတာတော်တော်ခက်ခဲပါတယ်ကျကဲလေဆိုအပြင်လူကတော့မသိဘူးဒီအပြင်မှာတကယ် run နေတဲ့လူကကြားရတာကြတော့ကျမတို့ကစိတ်ထဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ပြင်နေဒါမဲ့ဒီအရေးလူကြီးတို့ဖြစ်နေတယ်ဒီဟိုနုံပင်လေးတို့ဖြစ်နေတယ်ကြောက်ဆုံးကြီးတွေလည်းကြီးဒီထဲကိုစက်ကလည်းမရဘူးအဲ့လိုတွေကလူတွေကလည်းတွေ့နေပြီဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီကူကဒီ landslide ကသူကတစ်ခုလုံးကိုပိန်ရောကားရောရှိသမျှဟာတစ်ခုလုံးလုံးချေပြီးတော့သူကတစ်ခါလေးကိုအမီရမှာတော့ပြီးတော့ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကားစီများဟိုဘယ်လိုခေါ်မလဲဒဏ်ရာရတဲ့သူကြည့်နေအောင်မှအားဩစရာကောင်းတယ်အသားတွေပါတယ်ဆိုပေါင်နေပါတယ်ဆိုပဲ့ထွက်သွားတဲ့သူဒါကအသက်ရှင်နေလူတွေကြီးလိုက်နေတယ်ဒီနောက်ကြီးနေလဲဆိုတာ
ဟုတ်ကဲ့
ကြီးနေတယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမှာနောက် အချို့ကားတွေမှာဆိုမှန်ပြီးတင်လာတဲ့ကားနဲ့ကသတိပါလာကုန်ကားကြီးတွေမှာဆိုမှန်ပြီးတင်လာတဲ့ကားဒီကားကထပ်ထပ်ပြီးတော့တခါအဲ့ဒီထဲမှာသွားပြီးတော့ရောက်တယ်ဆိုတော့ကျမတို့ကဒီအခုအခုကယ်ဆယ်တဲ့ဒီလောက်ကိုကျမတို့ဒီလောက်စမ်းလို့ပြီးတော့ဒီလောက်ကယ်ဆယ်တာတစ်ပိန်တစ်လုံးမှကျမတို့မတွေ့ဘူး
ဟုတ်ကဲ့
အိမ်ကြီးကပြန်ရောက်သွားလို့အဲ့ဒီအောက်မှာဘယ်လောက်ထိအိမ်ကအလုံးအလုံး30ရှိရအလုံးမှမတူဘူး။အော
်ဟုတ်ကဲ့ဘယ်
လောက်ခက်ခဲတာပေါ့နော
်။ဒါတ
ော့ပြင်ပြအောင်ကျမတို့အခုအားလုံးဖြစ်အောင်တော့လုပ်ပေးခဲ့တယ်ပေါ့။ဒီဟာကိုနောက်မဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့နောက်မဖြစ်အောင်ကကျမတို့ကညာသေးတွေတွားရတော့မယ်။လူတိုင်းလူတိုင်းကကိုယ့်မျိုးကိုယ်ပိုင်နဲ့ကိုဟာကိုလုပ်ချင်တယ်ဆိုရဲလုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပတ်ဝန်းကျင်ကိုကြီးလိုက်လို့ရှိရင်တောင်လို့မရှိရတဲ့နေရာမျိုးရှိဘူး။အောက်ခြေတွေမှာအကုန်ပြီးထားလား။
ကျွန်တော်တို့လည်းဟုတ်ကဲ့
ချဲ့ကြီးကချဲ့နေသူတဲ့ခါအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဘူးဒါကိုကျမတို့ချက်ချက်မမလုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြင်ဆင်တာတစ်ခုအနေနဲ့ထားခဲ့ရ
ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီမွန်ပြည်နယ်တနင်္လာရီတကျော်အရင်တော့တစ်တော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားဖို့ပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့အခုလိုမျိုးမဖြစ်တဲ့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြုံမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆိုးဆိုးဝါးဝါပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တစ်တော်ပြုံးတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်ထဲမှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်ဟိုကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြပါသေးတယ်ပြီးလို့ရှင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန့်ခိုင်လက်ကိုအလဲပေးကြပါတယ် NLD ပါတီကတထုံပြည်နယ်လွတ်တော်အမဒေါ်ခန့်ခိုင်လက်ရှိပါလားခင်ဗျဟု
တ်ကဲ့ရှင်
ဟုတ်ကဲ့ဒေါက်ခန့်ခန့်လက်ဟောခင်ဗျဟိုကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုစောပိုင်းမှာဆွေးနွေးခဲ့ကြတာကြားမှာပါ။ဘာလို့ဆိုတော့အရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကူညီချင်တဲ့စိတ်ရှိတယ်၊တနာကျင်တာတဲ့စိတ်ရှိတယ်ပေါ့နော်။ကိုယ်လည်းကူညီကြပါတယ်အရေးအကြောင်းဖြစ်တဲ့ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်ဟိုဟိုဟိုကဲသေးဝန်ထမ်းတွေလည်းမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တယ်လို့သူတို့ရှိတဲ့ပစ္စည်းလေးနဲ့လုပ်နေကြတာကျွန်တော်တို့တွေ့ပါတယ်။ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခန်ခန်လက်ရောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ခြုံငုံကြည့်ပြီးတော့
အဲကျွန်တော်ကလေတထုံစဉ်းစားအောင်ရေသေးတဲ့ရေသေးဖြစ်တဲ့ဖြစ်အောင်ဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်ကျွန်တော်ရှိခဲ့တာပေါ့နော်မနေ့ကဆိုတထုံနဲ့ပြီးရင်ရှိခဲ့တယ်အဲဒီခါကျတော့ကျွန်တော်တို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်နောက်ပြီးတော့ကျွန်တော်တို့ကမက်သက်ကြီးတစ်ခုရထားတယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ကဒီကောက်ဖန်ဒီမယ်တဘာဝရဲ့ဒီနေပတ်သက်လာရင်ကျွန်တော်တို့အစိုးရစီကရတဲ့ပုံစံလေးရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲဒါပေမဲ့လက်တလောပြဿနာရဲ့ဒီဖြေရှင်းဖို့လေကျွန်တော်တို့ဘုံငွေရေးဆိုတဲ့ဟာမျိုးလေးကျွန်တော်တို့ရှိတယ်နောက်တစ်ခုကကျွန်တော်တို့မှာရေကြီးနေကြနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာရှိအယောက်80ဆန့်တော့အယောက်30ဆန့်လို့အရန်တင့်ကျွန်တော်တို့ဒါဘုံမျိုးလာရှိထားတဲ့လေးရှိပါတယ်နောက်တစ်ခုကကျွန်တော်တို့မှာဆက်ကရိယာတွေပေါ့နော်ဥပမာကျွန်တော်တို့ဒီမှာဒီလိုလိုဟာရတာကိုပိုင်းအထုံမျိုးအတွက်ကိုပိုင်းဝေထားတာမျိုးတွေရှိနေဒီဘာဝပြင်ကျမတို့ကပြပန်းလောက်ထားခဲ့တယ်ဒီကဲတဲ့နှစ်မှာခံခဲ့ရတော့ကျမတို့ဒီနှစ်မှာပြည့်ရင်ဘလို့ဖြည့်ရှင်းမလဲဆိုတော့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ရန်ညားပေါ့နော်တစ်ခုကျမတို့ကချမှတ်ထားပြီးတာဖြစ်တဲ့အခါကျတော့ဒီကဲတဲ့နှစ်ကအတွေ့အကြုံကျမတို့ယူပြီးတော့ဒီနှစ်မှာတော့အဲ့လိုမျိုးလေးလုပ်ခဲ့တယ်ဒါကျမတို့တထုံမျိုးရဲ့အတွေ့အကြုံလေးပြောတာပါဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနေ့3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်တုံမျိုးရဲ့တုံခရရဲ့ဆိုပြီးတော့စတော်ကိုကလေးတွေပါတဲ့ group ရှိပါတယ်အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့နေ့အရေးတန်းကျင်းတတ်ပါတယ်ဆိုတော့အဲ့ဒါလေးကကျွန်တော်အဲ့ရနေတစ်ချက်စသပြရပြီးတော့ဘုဒ္ဓမောင်ကျွန်တော်တို့စပြီးတော့သွားတယ်ကုမီရဲ့မနေ့7:00ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျွန်တော်တို့တထုံမြို့နယ်မူးလေးရာဟိုဘက်မှာကျန်နေတယ်ဆိုတော့ကျွန်တော်တို့ပြင်မဲ့လွတ်တော်ကိုယ်စားလှယ်ကြီးဆက်တယ်လေအဲ့တော့ကျွန်တော်တို့မြို့ထဲမှာရှိတဲ့ရန်နေရာတွေနဲ့ကျွန်တော်တို့အရင်ဆုံးအဲ့ဒီနေရာကိုရောက်အောင်သွားနှစ်နေရာမှာကျွန်တော်တို့ငွေပြိုတဲ့နေရာတွေကိုလမ်းရှင်းခဲ့ရပါတယ်ကျွန်တော်တို့တထုံမှာရှိတဲ့ကက်မော်သားတွေရဲ့မိသက်ကြီးရဲ့နောက်ရဲတွေရဲ့ကျွန်တော်တို့အရင်ဆုံးဒီဘက်ကနေဆက်စိတ်ရမြသွားခြင်းမဟုတ်ကောင်းလေကျွန်တော်တို့သွားခဲ့ရပါတယ်ဟိုငါးစီးလောက်နဲ့ကျွန်တော်တို့စပြီးတော့ဒီလမ်းကြီးရှင်းပြီးတော့အရင်ရောက်ခဲ့တာဒါကျွန်တော်တို့ပထမစိတ်ထားတဲ့တွေ့အကြုံနဲ့ဒီနှစ်မှာကျွန်တော်တို့ဒီလိုမျိုးလေးကုညီနိုင်နေတော့ကျွန်တော်တို့ရဲ့တထုံမျိုးအတွက်ဆိုရင်လည်းကျွန်တော်တို့ဒီလိုမျိုးတန်လျာလေးတစ်ခုမက်ကနစ်စင်လေးတစ်ခုပေါ့သဘာဝပြည့်ရင်လည်းပတ်သက်လာလို့ရှိရင်ဖြစ်ရင်ဘယ်လိုဖြစ်ရှင်းလဲကျုပ်ရဲ့စီမံမှုတွေဘယ်လိုလုပ်မလဲကျွန်တော်တို့အတွက်လိုအပ်ချက်တွေကဘာလဲဆိုတဲ့ဟာလေးလေကျွန်တော်မက်ကနစ်စင်တစ်ခုကိုချထားပြီးသားရှိပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဒါလေးတွေကိုရောကျွန်တော်တို့ တခြားမျိုးတွေလည်းဟိုနှစ်စင်ရေကြီးတဲ့နေရာတွေကနှစ်စင်ကြီးနေကြပဲလို့လို့ဖြစ်နေတာဟုတ်ဆိုတော့တခြားမျိုးတွေရောတခြားပြည်နယ်တွေပေါ့နော်ဖြစ်နေကြတဲ့နေရာတွေရောဥပမာယူသင့်သလားဒီဟာကောဆရာမတို့ဘုအနေနဲ့ပြန်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့ဒီလွတ်တော်ထဲမှာပဲဖြစ်ဖြစ်အစိုးရကနေပြီးတော့စီမံကိန်းချပြီးတော့အဲ့လိုမျိုးချုပ်တင်စီစဉ်မှုတွေဟိုပလန်ချပြီးလုပ်ပေးတာပဲဖြစ်ပေါ့အဲ့လိုမျိုးလုပ်ဖို့ဆရာမတို့အစီအစဉ်ရှိသလားဘယ်လိုများလုပ်မလဲစီကူလဲ
ကျမတို့ဒီမျိုးနဲ့တော့ဟိုကြီးခဲနှစ်ပြားလဲတက်ခဲ့တာဆိုတော့ကျမတို့မှာတော့အတွေ့အကြုံရှိတယ်ကျမတို့မျိုးနဲ့နှလုံးနဲ့စလုံးကလောက်ခဲ့မှုတယ်နောက်ပြီးတော့ဒီဟာရှိတယ်အဲတော့ sharing လုပ်ဖို့အဖြစ်မှာပဲကျမတို့က sharing လဲလုပ်နိုင်ငယ်မျှလဲမျှဝေပေးနိုင်မှာနောက်ကျမတို့ဘက်မှာလုပ်ထားတဲ့ mechanic team ကိုလဲ monitoring ဆိုရဖွဲ့တာသိပါတယ်ရှင့်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာမခဏလေး line မောင်းနေပြပါအောင်ကျွန်တော်အခုတစ်ခါဆရာမကြီးဒေါ်ဒေဝီတန်းစင်ကိုလေလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျအစိမ်းရောင်ကွန်ရက်ကဖြစ်ပါတယ်ဆရာမရှိပါလားခင်ဗျာဟုတ်ကဲ့ဒေါ်လေ
း
ဟုတ်ကဲ့ဒေါ်လေးအခုဟိုဒီရေကြီးရေရှမ်းမှုတွေမိုးသဲမှုတွေနောက်ပြီးတော့ဒီအပူလိုင်းဝင်မှုတွေဆိုတာဒါနှစ်စင်ဖြစ်နေကြတာအခုဆိုရင်တဖြည်းဖြည်းနဲ့ပိုပြီးဆိုးဆိုးလာတယ်လို့ပါပဲမြန်မာနိုင်ငံတခုတည်းတည်းမကပါဘူးအင်းကြီးအိန္ဒိယမှာလည်းအခုရေကြီးလို့လူတွေတောက်တောက်လဲတည်ကြတယ်တရုတ်ပြည်မှာလည်းထုံနီလကောင်းပဲပေါ့နော်ဖိလစ်ပိုင်ဆိုနှစ်တိုင်းမုံတိုင်းဝင်နေသူတို့လည်းသူလည်းနဲ့သူခံနေမြန်မာနိုင်ငံဟာလည်းတဘာဝဘေးအန္တရာယ်ဒဏ်နဲ့ဘလို့မှမကင်းလွတ်တဲ့နိုင်ငံဖြစ်နေတော့ဒါတွေအခုလိုတဖြည်းဖြည်းဆိုးလာနေတာတွေဟာဟိုအကျိုးအကြောင်းဆက်ဆက်မှုတွေတော့ရှိမယ်ထင်ပါတယ်ဆရာမဟိုဆရာမကလည်းတဘာဝပတ်ဝန်းကျင်ထင်းထင်းကိစ္စတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်ဆိုတော့ဘလို့ဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပေးလို့ရမလား
ဟုတ်ကဲ့ရပါတယ်အဲ့တော့ဒါတွေဟာနေစင်းလာခြင်းဖြစ်လာတဲ့ကိစ္စတွေမဟုတ်ပါဘူးနော်အဖြေတဖြေတွေနဲ့ဒါတွေကစုပြီးတော့မှပေါ့နော်ဒီတဘာဝဘေးအန္တရာယ်ဆိုတာနိုင်ငံတိုင်းခံနေရတာလေသူတို့ကပြောပြီးလို့နိုင်ငံတွေလို့ဂျပန်နိုင်ငံခံရတယ်အမေရိကန်နဲ့ခံရတယ်နော်ဘယ်လိုကိုယ်ကိုယ်တိုင်နိုင်ငံတွေချိရတဲ့နိုင်ငံတွေအပြည့်အနိုင်ငံတွေလည်းခံရတယ်ဆိုတော့ဒါကိုပြန်ပြီးတော့ကြည့်လိုက်လို့ရှိတယ်နော်ဒီဒေါ်လစ်ကမှာတော့ပေါ့နော်သာဟာလူလာကြည့်ခမယ်တော့မှရှိနေတဲ့ဒီသားမျိုးနွယ်တွေကဒါလုတ်ခဲ့တဲ့အလုပ်တွေရဲ့နောက်ဆက်တွဲပေါ့သဘာဝပတ်ဝန်းကျင်ပြည်သူတွေကရှိမှုတွေရဲ့နောက်ဆက်တွဲအခုကမ္ဘာမှာနိုင်ငံတိုင်းခံနေရတဲ့သဘာဝပြည်အဲ့ဒါဘာတွေလဲဆိုလို့ရှိရင်ဥမာကမ္ဘာကျန်းမာရေးဖော်ဆိုတော့ကမ္ဘာကျန်းမာကမ္ဘာတော့မအိုက်တီရှိရှိရောဂါတွေအကြမ်းအကြက်တဲ့ဒါကြီးအပင်လို့အိမ်ကကြည့်တယ်ကလားပြညာရှင်နေရပြည်သေးခဲ့တာနှစ်ပေါင်းလို့ကြာပါပြီ။နောက်ပြောမယ်ဆိုရင်တစ်ဆယ်ရာစုမတိုင်နေလေကိုကဒါတွေကဖြစ်တော့မယ်ဆိုပြီးတော့နောက်ကမ္ဘာဖြစ်ပြီးမိလာခံနေပါတယ်ခေါ်တယ် Rio Plus 20ဆိုတာကိုခေါ်တယ်ခေါ်ပြီးတော့မိလာခံကြီးတွေအကြီးအကြီးတွေနောက်ထပ်ပြီးမိလာခံကြီးတွေလောက်ပြီးပြောခဲ့ကြတာပဲနိုင်ငံတိုင်းလေဒီအမျိုးသားအဖြစ်အနေနဲ့ကမ္ဘာခေါင်းဆောင်တွေတက်ခဲ့ကြလာပြီအစွာပေါင်းစုံတွေတက်ခဲ့တယ်။နော်ဒေါ်လာတွေလည်းတက်ခဲ့ပါလေ ဘင်ဂျင်းရီယိုပလတ်20တိခါလေ။ဒါလည်းမဲ့လို့အဲ့ဒီမှာချမှတ်လိုက်တယ်ဟလာအစိမ်းရောင်ပြုံးပြမှုအစိမ်းရောင်ဒီခုတည်းပေါ့စီးပွားရေးဆိုတာတွေရတယ်။အခုနောက်ပိုင်းမှာဖြစ်လာတယ်။ဒါပေမဲ့ပြန်ကြည့်တဲ့အခါမှာနော်တော်တော်များများဟာရင်းနှီးမြှုပ်ဆံမှုတွေကိုဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာကြာပြီးတော့လက်ကျတယ်။အဲ့ဒါကြီးကိုဒေါ်လီတို့ရဲ့တတိယနိုင်ငံဖြစ်တဲ့တော့ဒီအစိုးရတွေသတိထားဖို့လိုပါလေ။ဒီတစ်ချက်အာဆီယံနိုင်ငံတွေကအတန်ကိုရှုပ်ပြီးတော့တောင်းဆိုဖို့လိုပါလေ။အခုဖြစ်နေတဲ့ဒီတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဟာနော်ဆက်ရုံအလုပ်ရုံဒီဦးကြီးရပြလာတာဒီရာဒီဦးကြီးကိုကျက်သွားတာညာနေစပြီးတော့မှတဘာဝဘေးအန္တရာယ်တွေဆက်တိုက်လို့ဖြစ်လာတာဒီတဘာဝဘေးအန္တရာယ်ဆိုတာအစတွေကနှစ်ပေါင်း1500မှာဖြစ်လေဖြစ်ခါရှိကြတဲ့ဟာတွေပါထူးခြားတဲ့ဟာတွေမဟုတ်ပါဘူးဒါပေမဲ့ဒါကိုတော့အတခုနဲ့ညံ့ညံ့နော်တစ်နှစ်ခဲမှာတစ်နှစ်ခဲမှာရပိုင်းမချောင်းဖြစ်လာတာတွေကတော့ဒါလူလုံးတဲ့ဟာတွေပါအဲ့ဒါကြောင့်မို့လို့တော်လေးကြောက်နေတာတော့ကျောင်းကြီးရှေ့ဆက်ပြီးတော့ကဘာကြီးကိုနော်ကျန်းမာမှာလူတွေဆန်းရံသာသာနဲ့ကိုတိုင်းကြီးတွေဖွံ့ဖြိုးတိုးတက်ဖို့ဗမာပြည်အပါဝင်ရွှေ့ချင်နေဆိုရင်နော်ဒေါ်လီပြောခြင်းနဲ့ကတော့ခက်တာဖွံ့ဖြိုးတိုးတက်ဖို့လုပ်လို့မရတော့နော် one sided development ဆိုတဲ့ဟာလုပ်လို့မရတော့
ဟုတ်ကဲ့
ဟော
ဖက်ဆုံစဉ်းစားပြီးလောရမှာပေါ့နော်။
တာလာနဲ့တွဲခေါ်တာဒီဉာဏ်ပညာအကောင်းကြီး။တော့သူတို့တိုင်းပြည်မှာကြတော့သူတို့ချက်မှုသေးတွေမထုတ်ပေါ်ဘူး။နော်ဒီကဘာဦးလေးမှုတွေဖြစ်တဲ့ကိစ္စတွေမလုပ်တော့ဘူးဆိုပေမဲ့ဘာမှသိနားမတယ်တဲ့တိုင်းပြည်တွေတတိယနိုင်ငံတွေကိုဒီချက်တွေပို့ပြီးလုပ်ရဆိုရင်ကဘာဘူးလေးမှုကချက်မှာပေါ့။
ဟုတ်ကဲ့တော်လေဟုတ်ကဲ့
မချဘူးဆိုရင်အလုံးစိုက်ကင်းကြီးချမကြီးဒီစွာအရင်ကြီးအကုန်ချိတ်တိုက်ပြီးတော့ဒီဘာဘာတရားတွေကတစ်နှစ်တစ်နှစ်ဆိုးလာလို့ရှိတယ်နော
်ဟုတ်ကဲ့တော်လေဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆက်ပြီးတော့ခရိုင်တက်ရှိချမပြီးတော့ကိုအပါအဝင်တက်တဲ့လူချင်းတွေဘာလို့တော်ဝင်ကြလို့တော့ပြောရအတိုင်းအဥပဒေအတိုင်းအစိုးရအော်ရှိပွားရေးဓာရီအော်နော်လိုက်နာဖို့ပြည်သူတွေအပါ
ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးလေးလိုက်ပေါ်မှာရှိနေပါလားခင်ဗျဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးဒေါ်ဒေဝီတန်စင်လည်းပြောသွားပါတယ်ထိပ်ပိုင်းမှာလည်းဟိုဒေါ်ခန့်ခန့်လေးလည်းပြောသွားပါတယ်တို့တထုံမျိုးရဲ့ဥပမာလေးပေါ့နော်တို့အရင်ကြုံရတဲ့အတွေ့အကြုံအရာတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုဆရာလည်းဒီမူပြင်းနယ်လွတ်တော်ထဲမှာအရေးပါတဲ့နေရာမှာဒုတိယလွတ်တော်ဥက္ကဋ္ဌနေရာမှာရှိနေတယ်ဆိုတော့ဒီနေ့ဖြစ်သွားတဲ့တင်ကန်းစာတွေကိုအတွေ့အကြုံတွေကိုနမူနာယူပြီးတော့ကျွန်တော်အနာဂတ်မှာဘယ်လိုပြင်ဆင်မှုတွေများလုပ်ဖို့ဟိုစဉ်းစားမိပါတယ်လဲဆရာခတ်တူတူလေးကျွန်တော်ပြောပြပါဆရာအတတ်နိုင်ဆုံးတူတူလေ
းအဓိကကတော့ကျွန်တော်တို့ကတော့ဟိုပြောချင်တာကတော့ဟို management အပိုင်းပေါ့နော်ဒီတဘာဝဘယ်ရနေရဆိုဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ပိုင်းအနေနဲ့ကျွန်တော်ကဒီမှာကျ management လောက်ကိုသင်တယ်ပထမတစ်ပိုင်းကတော့ကြိုတင်ကာကွယ်တားဆီးရေးပေါ့ဒုတိယပိုင်းကတော့ဒီပြန်လည်ထူထောင်ရေးဆိုတဲ့ကိစ္စလေပေါ့နော်အဲပထမတစ်ဆင့်အနေနဲ့ဒီပြန်လည်ဟိုကြိုတင်ကာကွယ်တားဆီးရေးကိစ္စလေအာစနစ်တကျအဖွဲ့စည်းထားတဲ့အဖွဲ့တွေရှိဖို့လိုတယ်အာစနစ်တကျဒီစီမံခန့်ခွဲမှုပိုင်းဆိုင်ရာနဲ့ဒီဖွဲ့စည်းထားတဲ့ဒီအဖွဲ့တွေကနေအချိန်နဲ့တည်းကြီးဖြစ်လာတဲ့ပြဿနာတွေကိုဘယ်လိုကာကွယ်သားကြီးတွေလောက်လဲဆိုတဲ့ဟာတွေကို
ဟုတ်ကဲ့ဆရာ
ဒီရေးဆွဲပြီးတော့လိုအပ်တဲ့ဟာမျိုးကိုလောက်ဖို့လိုတော့ဒါကတော့စပိုင်းပေါ့နော်ဒုတိယအပိုင်းက
ခက်တက်တက်လေးပြောပြပါဆရာဟုတ
်ဆောင်ရေးကိစ္စပြန်လဲတူဆောင်ရေးကိစ္စတွေလည်းလောက်ဖို့လိုတယ်အဲ့ဒီပြန်လဲတူဆောင်ရေးကိစ္စတွေမှာလည်းသူ့မျိုးနယ်လားသူ့အဆင့်အလိုက်ကိုပြန်လဲဖွဲ့စည်းထားတဲ့အဖွဲ့တွေကနေတခြင်းလေအစ်စနစ်တကျပြန်လဲတူဆောင်ရေးလုပ်ငန်းတွေလောက်ဖို့သင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဝင်ဆွေးနွေးပေးတဲ့မိကွန်ချန်ရောဒေါ်ခန့်ခိုင်နဲ့ရောဆရာမကြီးတို့ဒေဝီတန်စင်ရောအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်တလောက်ဝယ်ရတဲ့အတွက်ဒီနေ့ဒီမှာပဲညနာလိုက်ကြအောင်